သမရဦးဝင်းမြင့်ရဲ့အိန္ဒိယခီးစဉ်ရလတ်အဖြစ်မြန်မာနိုင်ငံရဲ့အနောက်ဘက်လုံခြုံရေးမှာအိန္ဒိယဘက်ကအကူအညီအပြည့်အဝရနိုင်ဖို့မျှော်လင့်တဲ့အကြောင်းငင်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute MIPS ရဲ့အကြီးတန်းသုတေသီအမရာတီဟာကပြောပါရယ်ဖေဖော်ဝါရီလ26ရက်ဒီကနေ့ကနေ29ရက်စနေနေ့အထိ၄ရက်ကြာချစ်ကြည်ခီးစဉ်ဖြစ်အိန္ဒိယနိုင်ငံကိုသမရဦးဝင်းမြင့်သွားတာပါတစ်နှစ်အတွင်းမှာဒုတိယအကြိမ်မြောက်အိန္ဒိယခီးစဉ်အကြောင်းကိုမှတ်အင်ဂျင်နိုင်ကမေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါရယ်
ကမ္ဘာကျင်းသွားတော့ President Modi ကိုလည်းရှိ Modi ပြန်အနာရရဲ့အချိန်မှာတစ်ခါပေါ့အခုတစ်ခါမှာတော့ဒီ Modi ရဲ့ဖိတ်ခေါ်ချက်ရောက်သွားတယ်လို့တရားဝင်စာရင်းထုတ်ထားပါတယ်ပြီးတော့ဖိတ်ခေါ်ချက်ရဆိုလို့ ਨੇ အိန္ဒိယနိုင်ငံကသမရချီချင်းချင်းလာပြီးနောက်ပိုင်းမှာဖိတ်ခေါ်တယ်လို့လည်းကြားသိရတဲ့အတွက်ဒါအိန္ဒိယနိုင်ငံဆက်ဆံရေးကိုတကြိမ်ပြန်ပြီးတော့အဆင့်မြင့်ဖို့ပေါ့အဲဒီမဟာဗျူဟာအဆင့်မှာအိန္ဒိယနိုင်ငံမှာနိုင်ငံရဲ့နှစ်ဖက်ဆက်သွယ်ရေးပြင်ပြီးအဆင့်မြင့်ဖို့ပြီးတော့မြန်မာနိုင်ငံကဒီ April လထဲမှာတောင်းနိုင်ကြီးရှိတဲ့ March April မှာတောင်းနိုင်ကြီးရှိတဲ့ US Keys နဲ့တော့မတိုင်ကြီးမှာမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကြားနေမှာတစင်းအိန္ဒိယနိုင်ငံက US နဲ့ဆက်သွယ်မှုတိုးမြင့်ပေးနိုင်ဖို့အတွက်ဆွေးနွေးချက်တွေရှိမှလို့ထင်ပါတယ်ခင်ဗျာ
။နောက်ဒီ Keys မှာမဟာဗျူဟာမြောက် Keys ဖြစ်လဲသုံးသက်ချက်တွေရှိပါတယ်။အထူးသဖြင့်တစ်ဖက်ကလည်းတရုတ်နဲ့ဒီချိန်ဝင်ရှာထိန်းနှီးဖို့ဆိုတဲ့ကိစ္စရောဘယ်လောက်ထိထိရောက်ရှိမလဲရှင
့်။တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကဆက်ဆံဖို့ကမတူညီမှုရှိဘူး။ဟိုမှာတရုတ်နိုင်ငံကမြန်မာနိုင်ငံနဲ့ဆက်ဆံတဲ့အခါမှာစီးပွားရေးကိုအခြေခံတဲ့ဒီရင်းနှီးမြှုပ်နှံမှုတွေပြီးတော့ဒီနယ်စပ်တခြားမှာရှိတဲ့အုပ်ချုပ်မှုအင်အားစုတွေနဲ့ဒီတဆင့်ခံပြီးဆက်သွယ်မှုတွေကြောင့်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံမှာပုံစံတစ်မျိုးပေါ့။ဒါပေမဲ့အိန္ဒိယနိုင်ငံနဲ့ကြာတော့မြန်မာနိုင်ငံကုန်ပြမှုအလောက်မရှိဘူး။ဒါပေမဲ့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားမှာဒီထူးခြားတဲ့အလေးထားထိုးတာကဘာလဲဆိုအိန္ဒိယနိုင်ငံတက်မတော်နဲ့အိန္ဒိယနိုင်ငံကိုရမြန်မာနိုင်ငံဆိုရအဆက်ဆက်ကြီးနေခဲ့တယ်ပေါ့။ပြီးတော့အရင်အစိုးရနဲ့တက်တရှောက်ပါလေမြန်မာနိုင်ငံမြန်မာတက်မလို့ဘူးဒီပြန်ပြီးတော့အဆင့်ပြန်ပြီးမြင့်တင်ဖို့အတွက်လည်းတူပြရရှိတယ်ပြီးတော့အိန္ဒိယနိုင်ငံရဲ့ဒီလက်နက်ကင်တက်တချို့ပေါ့ဒါအစိုးရတက်မလို့ဘူးဒီလက်နက်ကင်တက်ပုံစံမျိုးကိုပြန်လည်ဖွဲ့စည်းပေးဖို့မှာအကူအညီပေးရဆိုတဲ့ဒီသုံးချက်တွေရှိပါဦးဥပမာကျင်ကော့ကကိုဖွဲ့စည်းဖို့အကူအညီပေးရတယ်ပေါ့ဒီချိန်မှာပါပဲဒီမြန်မာတက်မလို့ဟာတရုတ်နိုင်ငံနဲ့အဆက်အစပ်အဲ့လောက်မကောင်းနေလေအိန္ဒိယနိုင်ငံရဲ့ကြောင့်အတူတူကောင်းလာလို့ရှိပါတယ်ဥပမာအိန္ဒိယနိုင်ငံနဲ့လက်နက်တွေဝယ်ယူတာမျိုးအိန္ဒိယနိုင်ငံမှာဒီနှစ်ပေါင်းများစွာအရာရှိသင်တန်းတွေပေးရမျိုးပြီးတော့ဒီအိန္ဒိယနိုင်ငံနဲ့ဒီရင်းဦးသမုံဝယ်တဲ့ကိစ္စနဲ့ဟာမျိုးမှာတော့မြန်မာတက်မလို့အိန္ဒိယနိုင်ငံကိုအနောက်ကိုနောက်နိုင်ငံများကိုဒီထိပြဖို့တက္ကသိုလ်နဲ့သုံးနယ်ဆိုတာဟာမျိုးရှိရတဲ့အတွက်ဒီဟာစီးပွားရေးအခြေပြုမှာဒီကစစချက်ဆလို့ရှိရင်တော့ဒီနိုင်ငံရေးနဲ့ဒီလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွက်အဓိကထားရလို့ဒီမိုက်ပြတယ်။
အဲ့တော့မြန်မာနိုင်ငံအနေနဲ့အိန္ဒိယကိုဒီလုံခြုံရေးအရာရောဒီပူးပေါင်းဆောင်ရွက်မှုမှာဟိုဘယ်လောက်ထိအားကိုးလို့ရမလဲ
။မြန်မာတက်မတော်ကသူ့ရဲ့ Standard Army Reform လို့ပြောတယ်။ဟာယူလုံခြုံတော့၅နှစ်လောက်ကစပြောခဲ့တယ်။ဒီဒါပေမဲ့ Standard Army Reform နဲ့အမှားဘာတွေပါလဲဆိုတာတိပါဖို့တိထားမသိသေးဘူး။ဒါပေမဲ့ဒီကျွန်တော်တို့ကာချုပ်ရဲ့မင်ဂိုနေပြည့်ရဲ့အခါမှာတော့သူဟာ conventional army ပေါ့ဒီသမယိုးကြစစ်ကိုဆင်းရဲဖို့အတွက်စွန့်ရည်ပြည့်ရဲ့တပ်တစ်ခုပို့ဒီဆောင်နေဆောင်လို့ရှိပါတယ်ခင်ဗျအဲ့လိုမျိုးအတွက်ကို training လုပ်ဖို့အတွက်ဆိုရင်တော့ဒီအိန္ဒိယတက်မတော်ကမြန်မာနိုင်ငံနဲ့အနီးစပ်ဆုံးပုံစံမျိုးမှာရှိရတဲ့အတွက်သူကလိုအပ်တဲ့ training တွေပေးနိုင်တာမျိုးရှိမယ်ပြီးတော့လိုအပ်တဲ့လက်နက်ဝယ်ယူမှုရှိမယ်ဆိုတာမျိုးလည်းရှိတာပေါ့ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ကတိရပါပါလို့ဆိုရင်မတက်မတော်ဟာဒီတရုတ်နိုင်ငံနဲ့ပူးပေါင်းတဲ့အခါမှာဒီပေါ်ပေါ်နဲ့လင်းပြရနိုင်တယ်လို့ဖြစ်ပြီးမဲ့တယ်မတမရောဟာဒီတရုတ်နိုင်ငံကိုမိကွာမှာဆိုတဲ့အတွက်ရုရှားအိန္ဒိယစာရီကိုဒီဆက်သွယ်ပြီးတော့လက်နက်ဝယ်ယူဖို့ကြိုးစားရတယ်အစ်မင်းနိုင်တယ်သူနိုင်ပြရမှာဖြစ်ပါတယ်ပြီးတော့ချင်းဝင်ရှာညှိဖို့နဲ့ဒီမဟာဗျူဟာကွန်ဖရင့်မှုကြည့်တဲ့အခါမှာဒီမြန်မာနိုင်ငံရဲ့တမရောမြန်မာနိုင်ငံရဲ့အစိုးရဟာအိန္ဒိယကိုဆက်ဆံတဲ့ပုံစံမျိုးကတရုတ်လိုဖုတ်ခင်းတဲ့ဒီအနောက်နိုင်ငံတစ်ခုကိုဆက်ကဲဖို့ဒါမှမဟုတ်ရှင်လက်ရှိတရုတ်ရဲ့အင်အားကြီးမှလာဖို့အခြားတစ်ခုနဲ့ထိန်းချုပ်ပြီးမှုစပေါ်လည်းမနေစားမှုရှိအောင်ပြရပါတယ
်ညီမသမရဦးဝင်းမြင့်ရဲ့ပေါ့နော်ခီးစဉ်ကအိန္ဒိယဝန်ကြီးချုပ်မိုဒီရဲ့ဖိတ်ခေါ်ချက်နဲ့သွားတဲ့ခီးစဉ်မှာရောရလက်တရားဘာတွေဖြစ်လာမလဲရှင
်ဒီချက်ကကျွန်တော်တို့ကဒီအိန္ဒိယနိုင်ငံကကျွန်တော်တို့ရဲ့လုံခြုံရေးကိုဆက်ပြီးတော့ထောက်ပြဖို့အတွက်တော့သကောင်းကျွန်တော်ဒီမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ federalism ရေးမှာဒီနိုင်ငံရဲ့ဒီ knowledge sharing ကိုဆက်ပြီးသွားဖို့တော့သကောင်းရှိနေတယ်ပြီးတော့ဒီလက်ရှိရပ်နေတဲ့ collaboration စီမံခြင်းမှာအားရတော့ကြာအဲ့ဒါကြီးကိုဒီလိုဆက်ပြီးရှေ့ဆက်သွားမယ်ဘူလောတရားတော့ဒီရခိုင်ပြည်ပကအရင်းနဲ့ပတ်သက်ပြီး protect ရရန်လူကြီးဖြစ်နေတာပေါ့အဲ့ဒါကြီးကိုဆက်ပြီးရှေ့ဆက်သွားဖို့ပြီးတော့ချင်းပြည်နယ်မှာဒီလမ်းပေါက်နဲ့ကိစ္စမီဇိုရမ်ဝိုင်းနဲ့မီဇိုရမ်နဲ့ဒီချင်းပြည်နယ်မှာဆက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေပြောမယ်လို့ကျွန်တော်လည်းညီမမအဖြစ်